ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကပြင်းထန်လှတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုမြောက်ကြောင်းဆွဆွဲရေးသားထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေရဲ့အစဉ်ခံစာတွေနဲ့ပတ်သက်လို့ထပ်မံစီစစ်ဖို့မြန်မာစစ်တပ်ကဖွဲ့စည်းလိုက်တဲ့စုံစမ်းစစ်ဆေးရေးခုံရုံးကိုအယုံအချီလုံးဝမရှိကြောင်းနယူးယောက်အခြေစိုက် HRW နိုင်ငံတကာလူခွင့်ရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်မတ်အင်ချင်းနိုင်ကတင်ပြပေးပါအောင်ရှင်
မက်ရှလာဆက်ရှိရဲ့ရည်ဆွဲနဲ့ထုတ်ပြန်တဲ့မြန်မာစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းကြောင်းကြေညာချက်မှာထူးခြားချက်ကတော့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေအပေါ်မှာစစ်တပ်ရဲ့ကိုယ်ပိုင်စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာရေးအပေါ်စစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရာရောနောက်နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ HRW AI ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့စရာရီကဆွဆွဲရေးသားထားတဲ့အစီရင်ခံစာရေးအပေါ်မှာလဲစစ်ဥပဒေချုပ်ရုံးကလေ့လာသုံးသပ်အကြံပြုချက်အရာရောထက်မှန်စီစစ်အတည်ပြုဖို့လိုအပ်လာတယ်လို့ဆိုပါတယ်။နောက်ပြီးစုံစမ်းစစ်ဆေးရေးခုံရုံးအနေနဲ့လဲ2019ခုနှစ်မတ်လ18ရက်နေ့မှာစတင်စစ်ဆေးဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်။ဒီကြေညာချက်နဲ့ပတ်သက်လို့ HRW ရဲ့သဘောထားတုံ့ပြန်ချက်ကိုအဖွဲ့ရဲ့အာရှရေးရာတာဝန်ခံ John Sifton က VOE ကိုခုလိုပြောပါတယ
် If this announcement had been made in September 2017
ဒီလိုကြေညာချက်မျိုးကို2019ခုနှစ်စက်တင်ဘာလမှာထုတ်ပြန်ခဲ့မှဆိုရင်ကျွန်တော်တို့အနေနဲ့မြန်မာစစ်တပ်ကိုသူ့ဘာသာသူစုံစမ်းစစ်ဆေးဖို့လက်ခံကောင်းလက်ခံမှာဖြစ်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာအချိန်ချင်းငင်းပယ်လာခဲ့ပြီးအကြမ်းဖက်ပြစ်မှုကျူးလွန်မှုတွေမရှိခဲ့ပါဘူးလို့ပြောဆိုလာပြီးမှနောက်အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုကိုအဓိကကျူးလွန်သူကအာစာဖြစ်တယ်ဆိုတဲ့ဖော်ပြချက်မြန်မာစစ်တပ်ကိုယ်တိုင်ညှဉ်းပန်းနှိပ်စက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလက်ခံထားတာမျိုးမရှိတာဆတဲ့အကြောင်းရင်းတွေအလုံးကိုကြည့်လိုက်ရင်စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းလိုက်တယ်ဆိုတဲ့မြန်မာစစ်တပ်ရဲ့ကြေညာချက်နဲ့သူတို့ရဲ့အတွေးခေါ်ကိုကျွန်တော်တို့ယုံကြည်လက်ခံလို့မရပါဘူ
းဒါဆိုရင်အရင်ကတည်းကသူတို့ဘက်ကပြစ်မှုကျူးလွန်မှုတွေမရှိပါဘူးလို့ဒီလိုတောက်လျှောက်ညင်းပယ်လာပြီးမှဆွဆွဲချက်တွေကိုထပ်မံစီစစ်အတည်ပြုဖို့စုံစမ်းစစ်ဆေးရေးခုံရုံးဖွဲ့စည်းတာဆိုတော့နိုင်ငံတကာဖိအားပေးမှုကိုစစ်တပ်ကလက်ခံတုံ့ပြန်တဲ့သဘောမျိုးဖြစ်မနေဘူးလားရှင
်။ Listen to the pressure but it's too little too late. It's very clear that the only motivation
ဖိအားပေးမှုကိုစစ်တပ်ကအတိမတ်ပြုတယ်လို့ပြောရပေမဲ့ဒီလိုမျိုးဆောင်ရွက်မှုဟာတိတ်ပြီးတော့နောက်ကျနေပါပြီ။ဒီလိုစုံစမ်းစစ်ဆေးရေးခုံရုံးကိုစစ်တပ်ကဖွဲ့စည်းတဲ့အကြောင်းရင်းကနိုင်ငံကအတိုင်းဝဲရဲ့ဖိအားပေးမှုကိုရပ်တန့်သွားရေးပဲဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ရဲ့လှုပ်ဆောင်မှုဟာတိတ်ကိုနောက်ကျနေပါပြီ။ဖိအားပေးမှုတွေနှစ်ပေါင်းများစွာကြာလာခဲ့ပြီးတဲ့နောက်သူတို့ပေါ်ဒီလိုဖိအားပေးတာတွေကိုလမ်းလွှဲဖို့စစ်တပ်ကနေသူတို့ဘာသာသူတို့စုံစမ်းရေးယူနိုင်တယ်ဆိုတဲ့ပုံစံမျိုးကြိုးပမ်းတာပါပဲ
။အခုမြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာ HRW အပါအဝင် AI နဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့စတာရီရဲ့အစီရင်ခံစာတွေမှာဖော်ပြထားတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဟုတ်မဟုတ်ဆိုတာသူတို့ထပ်ပြီးတော့စစ်ဆေးဖို့ရှိရလို့ရေးထားပါတယ်ဒီအချက်ပေါ်မှာရောဘယ်လိုမြင်ပါလဲရှင
် Yes I suppose it's good they mentioned us but they
ဟုတ်ပါတယ်သူတို့ဘူးလို့ကျွန်တော်တို့အစီရင်ခံစာတွေကိုရည်ညွှန်းပြောဆိုတဲ့အတွက်ကောင်းတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့အချိန်တွေတုန်းကကျွန်တော်တို့ဒီအစီရင်ခံစာတွေအလုံးကိုစစ်တပ်ကပယ်ချခဲ့ပြီးတော့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းပြောဆိုခဲ့တာပါအခုတော့ဒါနဲ့ကြောင်းမြန်ပြောနေပါလေဆိုတော့ကျွန်တော်တို့သူတို့ကိုယုံကြည်မှုမရှိပါဘူးတကယ်လို့များကျွန်တော်တို့စီရင်ခံစာထွက်ထွက်ချင်းမှာသူတို့ကအခုလိုတုံ့ပြန်မယ်ဆိုရင်တော့ကျွန်တော်တို့စစ်တပ်ကိုယုံကြည်ကောင်းယုံကြည်ပါလိမ့်မယ်အခုတော့ကျွန်တော်တို့သူတို့ကိုမယုံကြည်ပါဘူ
းနောက်တစ်ချက်ကမြန်မာဆိုရကဖွဲ့ထားပြီးသားဖြစ်တဲ့ဒီနိုင်ငံတကာတန်တမန်နှစ်ဦးပါတဲ့ရခိုင်စုံစမ်းရေးကော်မရှင်ရှိနေရတာနဲ့အခုစစ်တပ်ကလည်းသူတို့ဘာသာသူတို့စုံစမ်းစစ်ဆေးရေးခုံရုံးထပ်ပြီးတော့ဖွဲ့လိုက်တဲ့အပေါ်မှာဘလို့တုံ့တက်လဲရှင
် It's another I mean that's another point it's like well which
ဒါကလည်းနောက်ထပ်ပြောစရာချက်တခုပါပဲနိုင်ငံတကာလူနှစ်ဦးပါတဲ့စုံစမ်းရေးကော်မရှင်ကိုလက်ခံပါလားစစ်တပ်ရဲ့စုံစမ်းစစ်ဆေးရေးခုံရုံးကိုလက်ခံပါလားနှစ်ခုစလုံးကိုတော့အများကယုံကြည်လက်ခံမှုမရှိပါဘူးဒီလိုမျိုးတွေလုပ်နေမဲ့အစားတကယ်ပဲယုံကြည်စိတ်ချတဲ့စုံစမ်းစစ်ဆေးမှုမျိုးအမှန်တကယ်လုပ်ချင်တယ်ဆိုရင်လက်ရှိရှိနေပြီးသားဖြစ်တဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်ဒီလိုဆောင်ရွက်မှသာတင့်တော်တဲ့တုံ့ပြန်မှုမျိုးဖြစ်တယ်လို့ပြောရမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရမှာဖြစ်တယ်လို့မက်ရှလာအစိုးရပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့ရှစ်နေချုပ်ရုံးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဖာကီဆိုမိုချိုချိုကိုကအခိုင်အမာပြောဆိုခဲ့တယ်လို့ မြန်မာဟာ ICC ကိုလက်မှတ်ရေးမထိုးထားလို့ဆိုတဲ့အချက်နဲ့သူတို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုဘလို့မှဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောကြားခဲ့တာပါရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုညှင်းပယ်ထားတဲ့မြန်မာစစ်တပ်ရောမြန်မာအစိုးရကပါ ICC ခုံရုံးနဲ့ပူးပေါင်းဆောင်ရွက်ဖို့မရှိဘူးလို့အစဉ်တစိုက်ညှင်းဆိုထားပါတယ်